CTFN Radio ကိုနားဆင်နေကြတဲ့သောတာရှင်များအားလုံးမင်္ဂလာပါ။မတန်ဆွမ်းသူများနဲ့ပတ်သက်တဲ့ဒုတာရတနဲ့သတင်းဆက်လက်များကိုအပတ်စဉ်တင်ဆက်ပေးနေတဲ့တွေးမြင်မျှတပုံရိပ်လှအစီအစဉ်ကကြိုဆိုပါရစေ။ယခုအစီအစဉ်ကိုမြန်မာနိုင်ငံမတန်ဆွမ်းသူများရှေ့ဆောင်ဖွဲ့ကစီစဉ်တင်ဆက်ခြင်းဖြစ်ပါတယ်။ရှင်များအလုံးပဲမင်္ဂလာပါရှင်အခုချိန်ရဆိုရင်ကျမတို့မြန်မာနိုင်ငံတော်ကြီးဟာဒီမိုကရေစီနိုင်ငံတော်သစ်စီကိုရှာလန့်ဖို့အတွက်အားထုတ်ကြိုးပမ်းနေကြတဲ့အချိန်ပဲဖြစ်ပါတယ်ထို့နည်းတူ2015ခုနှစ်နိုဝင်ဘာလ10ရက်နေ့ဟာကျမတို့မြန်မာနိုင်ငံမှာပါတီစုံရွေးကောက်ပွဲကြီးကိုလည်းကျင်းပသွားမှာဖြစ်ပါတယ်ဒီရွေးကောက်ပွဲမှာ18နှစ်ပြည့်ပြီးမဲပေးပိုင်ခွင့်ရှိတဲ့နိုင်ငံသားတိုင်းမဲပေးကြဖို့အတွက်လိုအပ်ပါတယ်18နှစ်ပြည့်ပြီးတဲ့မတန်ဆွမ်းသူတွေအနေနဲ့လည်းမိမိရဲ့ဆန္ဒမဲတပြားကိုမိမိကိုယ်တိုင်စိတ်တိုင်းကျမဲပေးခွင့်ကိုဒီကနေ့မှရရှိလာပြီဖြစ်ပါတယ်။ဒါကြောင့်ဆန္ဒမဲပေးခြင်းနဲ့ပတ်သက်တဲ့ဗဟုသုတတွေကိုမတန်ဆွမ်းသူတွေအပါအဝင်နားဆင်နေကြတဲ့တောတာရှင်တွေအားလုံးသိရှိနိုင်စေဖို့အတွက်ရည်ရွယ်တင်ဆက်ပေးလိုက်ရပါတယ်။ဒီစီဇန်မှာမြန်မာ Egress မှ HR Manager ဦးရဲထွန်းနိုင်တဲ့အတူကျမမြင့်မြတ်ဆန်ကပြင်ဆက်ပေးသွားမှာဖြစ်ပါတယ်။နားဆင်ကြပါရှင်။
လာမယ့်နိုဝင်ဘာလ10ရက်နေ့ဟာကျွန်တော်တို့မြန်မာနိုင်ငံမှာပါတီစုံရွေးကောက်ပွဲကိုကျင်းပမှာဖြစ်ပါတယ်ဒီရွေးကောက်ပွဲဟာကျွန်တော်တို့မြန်မာနိုင်ငံရဲ့ဒီမိုကရေစီအတွက်အရေးအကြီးရေးကြီးလာပါတယ်ဒီမိုကရေစီစနစ်ဆိုတာလူထုကိုကိုယ်စားပြုတဲ့စနစ်ဖြစ်တဲ့အတွက်လူထုကိုယ်စားနိုင်ငံတော်အာဏာတွေဖြစ်တဲ့ဥပဒေပြည်ရေးအုပ်ချုပ်ရေးနယ်ပယ်တွေမှာပါဝင်ဆောင်ရွက်ကြမဲ့ကိုယ်စားလှယ်တွေအစိုးရတွေကိုရွေးချယ်ခန့်အပ်ရတာဖြစ်တဲ့အတွက်သူတို့တွေကိုရွေးချယ်ပေးမဲ့ရွေးကောက်ပွဲတွေဟာအရေးအကြီးကြီးလာပါတယ်
ရွေးကောက်ပွဲမှာမဲပေးခွင့်ရှိတဲ့သူတွေကတော့
ရွေးကောက်ပွဲမှာအသက်18နှစ်ပြည့်ပြီးသူများနိုင်ငံသားပြုခွင့်ရလက်မှတ်အဲ့နိုင်ငံသားဖြစ်ကြောင်းအတိတ်တည်းပြုလက်မှတ်ကိုင်းဆောင်သားသူများမဲပေးခွင့်ရရှိမှာဖြစ်ပါတယ်အဲ့ဒီလိုမဲပေးဝင်နိုင်မှုအတွက်ဖော်ပြပါအရေးချင်းတွေနဲ့ပြည့်မီတဲ့သူတွေဟာတက်ဆိုင်ရာမဲဆန္ဒနဲ့အတိအကျမှာအမည်စရင်ပါဝင်ပြီးဖြစ်ဖို့လည်းလိုအပ်ပါတယ်ဌာနဝန်ထမ်းနိုင်ငံသားများထောင်ဒဏ်ကြခံနေရသူများရွေးကောက်ပွဲဆိုင်ရာဥပဒေအရညှိစွန်းထားသူများနိုင်ငံသားများနဲ့နိုင်ငံသားအဖြစ်ခံယူထားသူများကတော့မဲပေးခွင့်ရရှိကြမှာမဟုတ်ပါဘူ
းမဲဆန္ဒရှင်တဦးအနေနဲ့မဲပေးခွင့်ရရှိဖို့အတွက်နောက်ထပ်တည်ထားရမယ့်အရေးကြီးဆုံးအချက်က
မဲဆန္ဒရှင်တဦးအနေနဲ့မဲပေးခွင့်ရရှိဖို့အတွက်နောက်ထပ်တည်ထားရမယ့်အရေးကြီးဆုံးအချက်ကတော့မဲဆင်းရဲမှာမိမိအမည်ပါဖို့ပဲဖြစ်ပါတယ်ကိုနေထိုင်ရာမြို့နယ်ရဲ့မဲဆန္ဒနဲ့ဆင်းမှာကိုယ့်ရဲ့အမည်ပါဝင်မှတော့မဲပေးခွင့်ရရှိမှာဖြစ်ပါတယ်ယခုလက်ရှိမှာပြည်တော်စုရွေးကောက်ပွဲကော်မရှင်ကမဲဆန္ဒရှင်ဆင်းရဲပြုစုခြင်းလုပ်ငန်းစဉ်ကိုဆောင်ရွက်နေပြီးတက်ဆိုင်ရာမြို့နယ်လိုက်အခြေခံမဲဆင်းများကိုလည်းထုတ်ပြန်ကြေညာပြီးဖြစ်ပါတယ်ပြင်ဆင်တာတွေပယ်ဖျက်တာဖြည့်ဆွက်တာတွေဆောင်ရွက်ကနောက်ဆုံးမဲဆန္ဒရှင်စဉ်ထုတ်ပြန်နိုင်ရန်စီစဉ်လျက်ရှိပါတယ်တက်ဆိုင်ရာမဲဆန္ဒရှင်အတီးဒီအတွက်မဲဆင်းပြုစုရာမှာတက်ဆိုင်ရာအိမ်တော်စုဆင်းအပေါ်မှာအခြေခံပြီးပြုစုတာဖြစ်ပါတယ်အဲ့ဒီအတွက်အိမ်တော်စုဆင်းမှာကိုယ့်ရဲ့အမည်မပါဘူးဆိုလို့ရှိရင်မဲဆင်းမှာလည်းကိုယ့်ရဲ့အမည်ပါဝင်လာမှာမဟုတ်ပါဘူးမဲဆင်းမှာပါဝင်လာခြင်းမရှိသူများအနေနဲ့မဲပေးပိုင်ခွင့်အခွင့်အရေးမဆုံးရှုံးစေရန်အတွက်ဆောင်ရွက်ရမယ့်လုပ်ငန်းစဉ်တွေကိုတက်ဆိုင်ရာရွေးကောက်ပွဲကော်မရှင်မှာရှောက်ထားနိုင်ပါတယ
်တကယ်လို့သာမဲဆင်းမှာမိမိအမည်စင်းမပါဝင်ခဲ့ဘူးဆိုရင်ဘယ်လိုလုပ်ရမလဲ
အကယ်၍ကိုယ့်ရဲ့အမည်မဲဆင်းမှာမပါဝင်ခဲ့ဘူးဆိုရင်ပုံစံ၃နဲ့မိမိရဲ့အမည်မဲဆင်းမှာပါဝင်လာဖို့ရှောက်ထားနိုင်ပါတယ်မဲဆင်းဆိုင်ရာအချက်လက်များမှားယွင်းဖော်ပြထားတာတွေတွေ့နေရဆိုလို့ရှိရင်လည်းပုံစံ၄ကားငယ်နဲ့ရှောက်ထားနိုင်ပြီးမဲဆင်းမှာမပါဝင်တဲ့သူတွေမပါတဲ့မပါထိုက်တဲ့သူတွေပါဝင်နေတယ်ဆိုရင်ပုံစံလေးနဲ့ကန့်ကွက်လျှောက်ထားနိုင်ပါတယ
်ဒါဆိုရင်မိမိရဲ့အိမ်တော်စုစည်းမရှိတဲ့တခြားနေရာမှာမိမိနေထိုင်ခဲ့မယ်ဆိုရင်ရောဘယ်လိုဆောင်ရွက်ရမှာလဲ
မိမိရဲ့အိမ်တော်စုစည်းမရှိတဲ့အခြားနေရာမှာနေထိုင်ရင်အဲ့နေရာကမဲဆင်းမှာပါဝင်လာမှာမဟုတ်ပါဘူးကိုယ့်ရဲ့အိမ်တော်စုစည်းမရှိတဲ့နေရာမှာမဲပေးခြင်းလဲဆိုလို့ရှိရင်အိမ်တော်စုစည်းကိုပြောင်းခြင်းဒါမှမဟုတ်တစ်ဆက်တစ်ဆက်ထက်အဆိုပါနေရာတွင်ရက်ပေါင်း180နဲ့ထက်နေထိုင်ကြောင်းထောက်ထားတဲ့ကွာပုံစံ3ကကြီးဖြစ်လျှောက်ထားနိုင်ပါတယ်။ဆက်ရှင်ကြည့်ပြီလား။ဘယ်ပြင်းရှိသလား။
မဲပေးဖို့အတွက်အဆင်သင့်ဖြစ်နေပြီဆိုရင်အရေးကြီးတဲ့အချက်က
ရွေးကောက်ပွဲမှာမဲပေးတဲ့အခါမိမိရဲ့အမည်မဲဆင်းမှာပါတဲ့မဲယုံမှာသွားရောက်မဲပေးကြရမှာဖြစ်ပါတယ်။အဲဒီလိုမဲပေးတဲ့အချိန်မှာကိုယ့်ရဲ့မှတ်ပုံတင်ကောက်ကိုယူဆောင်သွားဖို့လည်းလိုအပ်ပါတယ်။မှတ်ပုံတင်ကဓမ္မမဟုတ်အိမ်တော်စင်ပျောက်ဆုံးသွားရင်လည်းရွေးကောက်ပွဲမတိုင်ခင်တပတ်လုံးမှာတက်ဆိုင်ရာရက်ကြီးကော်မရှင်ရုံးတွေကမဲဆန္ဒရှင်တက်တဲ့ကံလက်မှတ်တွေထုတ်ပေးမှဖြစ်တဲ့အတွက်မဲပေးဖို့အတွက်တော့စိတ်ပူစရာမလိုပါဘူး
။ဘလို့လူတွေကကြိုတင်မဲကိုပေးတင်တယ်လဲ။
ရွေးကောက်ပွဲနေ့မှာမဲဆန္ဒနယ်အတွင်းမှာမရှိပဲမဲဆန္ဒနဲ့ပြင်ပတို့ရောက်ရှိနေကြသူများကတော့ချိုတင်မဲပေးခွင့်ရရှိကြမှာဖြစ်ပါတယ်။ချိုတင်မဲကိုမဲဆန္ဒနဲ့ပြင်ပရောက်ချိုတင်မဲနဲ့မဲဆန္ဒနဲ့အတွင်းချိုတင်မဲဆိုပြီးတော့မှနှမျိုးခွဲခြားနိုင်ပါတယ်။မဲဆန္ဒနဲ့ပြင်ပရောက်တမတော်သားများနဲ့အတူနေမိသားစုဝင်များမဲဆန္ဒနဲ့ပြင်ပရောက်တင်နာနာများမဲဆန္ဒနဲ့ပြင်ပရောက်အခြားသောမဲဆန္ဒရှင်များအချုပ်ကြခံနေရသူများစေယုံတဲရောက်နေရတော့အတွင်းလူနာများစိုးရရဲ့ခွင့်ပြုချက်ဖြင့်နိုင်ငံပြင်ပမှာရောက်ရှိနေသူများအနေနဲ့ကြိုတင်မဲပေးခွင့်ရရှိမှာဖြစ်ပါတယ်။မဲဆန္ဒနဲ့အတွင်းမှာရှိနေတော်လဲမဲယုံကိုကိုယ်တိုင်မလာရောက်နိုင်သူများအတွက်ကြိုတင်မဲပေးနိုင်ကြပါတယ်။မဲဆန္ဒနဲ့ပြင်ပရောက်ကြိုတင်မဲပေးသူလူများအနေနဲ့တက်ဆိုင်ရာဌာနအကြီးအကဲမှတဆင့်ပုံစံ15နဲ့လျှောက်ထားနိုင်ပါတယ်။မဲဆန္ဒရှင်များအနေဖြင့်ဆန္ဒမဲပေးခြင်းနဲ့ပတ်သက်တဲ့ကိစ္စဝဝကိုဆောင်ရွက်ရမှာတက်ဆိုင်ရာရက်ွက်နဲ့ကြေးရွာရွေးကောက်ပွဲကော်မရှင်နဲ့ချိတ်ဆက်ဆောင်ရွက်ရလိုအပ်ပါတယ်
။မဲဆန္ဒရှင်ပြည်သူတွေအနေနဲ့ရွေးကောက်ပွဲကျင်းပတဲ့နေ့မှာမဖြစ်မနေမဲဆန္ဒသွားပေးကြဖို့အတွက်အထူးလိုအပ်ပါတယ်
။မဲဆန္ဒရှင်များအနေဖြင့်ကိုယ်စလဲလောင်းကိုရွေးချယ်မဲပေးတဲ့နေရာမှာကြိုးကြောင်းဆင်ခြင်သုံးသပ်ပြီးရွေးချယ်မဲပေးဖို့လိုအပ်ပါတယ်။နောက်တစ်မျိုးရှိတာကတော့စိတ်ဆန္ဒကိုအခြေခံပြီးမဲပေးခြင်းဖြစ်ပါတယ်။ဒေါရကိုအခြေခံပြီးတော့မှဆုံးဖြတ်ခြင်းအကြောက်တရားကိုအခြေခံပြီးတော့မှဆုံးဖြတ်ခြင်းစိတ်လုံရှားမှုအခြေခံပြီးတော့မှဆုံးဖြတ်ခြင်းဇာတိမာဟုအခြေခံပြီးတော့မှကိုယ်စလဲလောင်းမြောက်ကိုဆုံးဖြတ်ရွေးချယ်ခြင်းနဲ့အောင်းအောင်းဝမ်းသာမှုကိုအခြေခံပြီးတော့မှမဲပေးတတ်ကြသူများလည်းရှိပါတယ်။မိတို့ပင်စိုးစေကမူမိမိတို့ရရွာဒေသကိုအမှန်တကယ်ကိုစားပြုပေးနိုင်မဲ့သူကိုရွေးချယ်မဲပေးရန်အလွန်အရေးကြီးပါတယ်
။မဲပေးပုံမဲပေးနည်းစနစ်တွေကတော့
ရွေးကောက်ပွဲမှာမဲဆန္ဒရှင်ပြည်သူတွေအနေနဲ့ပြည်သူလွတ်တော်မျိုးသားလွတ်တော်တိုင်းဒေသကြီးသုံးဖို့ပြည်내လွတ်တော်ဆိုတဲ့မဲဘုံသုံးဘုံမှာထဲဝင်မဲပေးရမှာဖြစ်ပါတယ်။တိုင်းရင်းသားလူမျိုးစုအတွက်တိုင်းဒေသကြီးနဲ့ပြည်내အတွင်းမှာမြန်မာနိုင်ငံမှာရှိတဲ့လူဦးရေစုစုပေါင်းရဲ့၃ညဒသမ၁ရာခိုင်နှုန်းအထက်ရှိတဲ့တိုင်းရင်းသားလူမျိုးဖြစ်တဲ့ဆိုရင်တော့တိုင်းရင်းသားကိုယ်စားလှယ်မဲဘုံမှာပါဝင်မဲပေးကြရမှာဖြစ်ပါတယ်။ဥပမာရန်ကုန်တိုင်းမှာဆိုရင်ကရင်လူမျိုးရခိုင်လူမျိုးတိုင်းရင်းသားကိုယ်စားလှယ်စားရီအဖြစ်ဖြစ်ပါတယ်
။ဆန္ဒမဲပေးပြီးပြီဆိုတာနဲ့
ဆန္ဒမဲပေးပြီးပြီဆိုတာနဲ့မဲပေးပြီးကြောင်းအမှတ်သားပြုတဲ့အနေနဲ့မင်တို့ရမှာဖြစ်ပါတယ်ဆန္ဒမဲပေးမိမဲဆန္ဒရှင်များအနေဖြင့်မဲယုံမှာနနက်6နာရီမှညနေ4နာရီထိမဲပေးရမှာဖြစ်ပါတယ်ဒါပေမဲ့ညနေ4နာရီထိုးပြီးတဲ့အထိမဲပေးမဲ့သူများဟာမဲယုံပြဝန်အသင်းမှာရှိနေမယ်ဆိုရင်တော့မဲယုံမှုကမဲပေးခြင်းလုပ်ငန်းစဉ်ကိုဆက်လက်ဆောင်ရွက်ရမှာဖြစ်ပါတယ်မဲပေးတဲ့လုပ်ငန်းစဉ်ကိုနားလည်မှုမရှိရင်လည်းမဲယုံကတာဝန်ရှိတဲ့မဲယုံမှုအစရှိတဲ့မဲယုံဝန်သားများထံကနေအကူအညီရယူနိုင်ပါတယ်မဲယုံပိတ်ချိန်ကိုရောက်တာနဲ့တက်ဆိုင်ရာမဲဘုံတီးတီးမှမဲများကိုစတင်ရေးသွက်မှာဖြစ်ပါတယ်တက်ဆိုင်ရာမဲယုံမှုမှပြည်သူလွတ်တော်မျိုးသားလွတ်တော်တိုင်းဒေသကြီးသို့မဟုတ်ပြည်내လွတ်တော်တိုင်းနာလူမျိုးကိုယ်စားလှယ်ဆန္ဒမဲဘုံအစရှိတဲ့မဲဘုံတီးတီးမှကြိုတင်မဲခိုင်လုံမဲပယ်မဲများကိုရေးသွက်မှာဖြစ်ပါတယ်။အဲ့ဒီလိုရေးသွက်ပြီးပြီဆိုတာနဲ့တက်ဆိုင်ရာကိုယ်စားလှယ်လောင်းအတီးတီးမှရရှိတဲ့ဆန္ဒမဲများကိုတတ်မှတ်ထားတဲ့ပုံစံဆံရွက်များမှာဖြည့်ဆွက်ရမှာဖြစ်ပါတယ်
။မဲပေးပြီးအစီအစဉ်နောက်ဆက်တွဲအနေနဲ့ကတော့
ရေးသွက်ပြီးတဲ့ဆန္ဒမဲဘုံတွေကိုမြို့နယ်ရွေးကောက်ပွဲကော်မရှင်ရုံးတို့ပေးပို့ရမှာဖြစ်ပါတယ်။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေပြီးတက်ဆိုင်ရာပြည်သူလွတ်တော်မျိုးသားလွတ်တော်တိုင်းဒေသကြီးသုံးဖို့ပြည်နယ်လွှတ်တော်တီးတီးမှာအနိုင်ရတဲ့ကိုယ်စားလှယ်လောင်းများဆင်းကိုထုတ်ပြန်ကြေညာမှာဖြစ်ပါတယ်
။ရွေးကောက်ပွဲကိုလေးလာဆောင်ကြည့်သူဆိုတာ
ရွေးကောက်ပွဲများရဲ့လွတ်လပ်မြတ်သားမှုကိုစောင့်ကြည့်ရင်ရွေးကောက်ပွဲလေးလာဆောင်ကြည့်သူများရဲ့ရိုးရာလည်းအလွန်ပင်အရေးကြီးလာပါတယ်။ရွေးကောက်ပွဲလေးလာဆောင်ကြည့်သူဆိုဒီမှာနိုင်ငံတော်အဆင့်မြို့နယ်အဆင့်သို့မဟုတ်ခရိုင်အဆင့်မှာရွေးကောက်ပွဲလေးလာမှုများအားကွင်းဆင်းပြုလုပ်ရန်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်မှအတိမတ်ပြုလားသူများဖြစ်ပါတယ်။ရွေးကောက်ပွဲစောင့်ကြည့်လေလာသူများဟာပါတီစွဲကင်းရမည်ဖြစ်ပြီးတက်ဆိုင်ရာတာဝန်ရှိသူများအနေဖြင့်ရွေးကောက်ပွဲနေ့တွင်မိကဲ့သို့ပြုမှုဆောင်ရွက်သည့်ဘက်လိုက်မှုကင်းစွာဆောင်ရွက်ခြင်းရှိမရှိတို့ကိုလေလာကြည့်ရှုပြီးရွေးကောက်ပွဲအလွန်ကာလတွင်အစဉ်အခါစာများရေးသားပြီးတက်ဆိုင်ရာပြည်တွင်းပြည်ပဖွဲ့စည်းများသို့ 新看样子面，一打顶边家马皮巴嘞。预告外来了上季度面那片，预告外高木县人马本顶棍少长人罗阿比，预告外内马高木县马头背哦，预告外来了上季度隔壁呢马本人隔着我的巴嘞，又上了阿米皮巴嘞。
预告外龙岗拉瑞马哟，三了比了巴里上面多马嘞。
预告外龙岗拉马，预告外内个中最个呀嘞，预告外山呀，没得马木面哦，他们他的一段。比方说，越高外高木县路多少单价来嘛嘞？比如九龙江天下坝个，他们为啥嘛千万看下来嘛嘞？另外单价木面嘛，比龙木样嘞，图片也几了吧嘞？比方说，越高外高木县那片木，越高外龙岗那嘛，那样嘞，过着来老年人民生图片精，单价木面哦，大文有偏新精，越高外山阳五里面嘞，路通路里面哦，边来东大前头商业不一样嘞。这库标标盖的教养面个着，越高外呢不得比面比都低点低差的，越高外就越高外内呢，越高外比旮旯面短，越高外山呀低么破呀教养面皮薄嘞，比都路途面越高外嘛得省，明明路路近呢，标那个跑上南家坝这边，这都点嘛嘞？
电路真的变了个，电煤这边呢，啥电来加吧数？ယခုစီစဉ်ကိုနာတော်တာဆင်ခဲ့တဲ့အတွက် CTFN ပရိသတ်များအနေနဲ့ဇင်းနဲ့နှစ်သိမ့်မယ်လို့မျှော်လင့်မိပါတယ်။ဒီစီစဉ်ကိုနာတော်တာဆင်ပြီးအသေးစိတ်သိရှိလိုတဲ့အချက်များဝေဖန်ကြံပြုလိုတဲ့အချက်များရှိပါကမြန်မာနိုင်ငံမတန်ဆွမ်းသူများရှေ့ဆောင်အဖွဲ့ယုံအမှတ်18တာယာအေးလန်း3ရက်ကွယ်ရဲရဲအောင်မှတ်တိုင်နီးမယန်းကုန်းမြို့နယ်ဖုန်း3916619669တို့ဆက်သွယ်နိုင်ပြီးအီးမေးလ်ဖြင့်ဆက်သွယ်လိုပါကmili.onlineradio@gmail.com တို့ပေးပို့ဆက်သွင်းနိုင်ပါတယ်။ယခုအစီအစဉ်အတွက်အတန်အားဖြင့်တော်လကောင်းအမှုပညာအားဖြင့်တော်လကောင်းမတန်ဆွမ်းမှုအသိပညာပေးဇာတ်လမ်းများအားရေးသားပေးပို့ပါဝင်ကူညီလိုတဲ့မတန်ဆွမ်းသူများနဲ့အခြားတန်ဆွမ်းသူစေတနာဝန်ထမ်းများအားလည်းမြန်မာနိုင်ငံမတန်ဆွမ်းသူများရှေ့ဆောင်ဖွဲ့မှလှိုက်လဲစွာကြိုဆိုပါရစေ။